တူရကီနိုင်ငံမှာဖြစ်ပွားနေတဲ့သတင်းပတ်နဲ့ချီဆန္ဒပြပွဲတွေအတွင်းမှာအဆိုးရဆုံးကြမ်းဖက်မှုတွေဖြစ်ခဲ့ပြီးနောက်တရက်အင်္ဂါနေ့မှာလည်းဒီလုံတင်းရဲတွေပြုတ်လွတ်လိုက်တဲ့မျက်ရည်ရိုးပုံးတွေနဲ့ထူထပ်တဲ့မီးခိုးလုံးတွေကြောင့်ထောင်ထဲချီတဲ့တူရကီအဆိုးရစန့်ကျင်ဆန္ဒပြသူတွေဟာအစ္စတန်ဘူမြို့တက်ကဆင်ပြည်ပကနေထွက်ပြေးခဲ့ကြရပါတယ်။ရဲတွေကအခုလိုမျက်ရည်ရိုးပုံးတွေနောက်မိသက်ပိုက်တွေနဲ့Stand grenades လို့ခေါ်တဲ့လူတွေကိုညှိတက်မိသွားစေတဲ့ဘုံးလက်နက်တွေသုံးပြီးတော့ဆန္ဒပြသူတွေရင်ပြင်ကနေထွက်ခွာသွားအောင်ဖြိုခွင်းတာဟာဒါဆိုရင်ဒုတိယအကြိမ်ဖြစ်ပါတယ်။ရင်ပြင်နဲ့ကဲလျက်ကပန်းချံကိုဖျက်ပြီးတော့ဒီအာဏာပိုင်တွေကအစအဦးသိတိဆောက်မဲ့ကိစ္စကိုဆန္ဒပြသူတွေကဟန်တားဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။ဆန္ဒပြသူတွေကဝီဂျီချုပ်ရီဆက်တေယစ်အာဒိုဝန်ဟာဘာသာရေးအရလွတ်လပ်တဲ့နိုင်ငံမှာသူရဲ့ရှေးရိုးဆွဲအစ္စလာမ်အယူအဆတွေသွတ်သွင်းနေတယ်လို့ဆွဆွဲပြီးတော့ဝင်ကြီးချုပ်ယာရူကနေနှုတ်ထွက်ပေးဖို့လဲတောင်းဆိုနေကြတာဖြစ်ပါတယ်။ဝင်ကြီးချုပ်ဟာစီဆန္ဒပြသူတချို့နဲ့ပုံထူးနေမှာတွေ့ဖို့စီစဉ်ထားပါတယ်။ဒါပေမဲ့ဒီတစ်ချိန်ထဲမှာလဲဆန္ဒပြသူတွေဟာတူရကီနိုင်ငံရဲ့ပုံရိပ်နဲ့စီးပွားရေးကိုထိခိုက်အောင်တမီရည်ရွယ်ကြိုးစားနေတယ်လို့သူကဆွဆွဲပြောဆိုနေတာဖြစ်ပါတယ်။တူရကီမှာသတင်းနှစ်ပတ်နီးပါးကြာဆန္ဒပြပွဲတွေစတင်ဖြစ်ပွားလာခြင်းကတည်းကအခုဆိုရင်သေဆုံးသူ3ဦးရှိခဲ့ပြီးဖြစ်ပါတယ်။လူပေါင်း 9,000 လောက်ခါလဲတန်ရာရခဲ့ကြပြီးတော့လူပေါင်း1,000နဲ့ချီဖမ်းဆီးခံခဲ့ရတာလည်းဖြစ်ပါတယ်ရှင်။